Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရဲ့2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လင်းပေးနေပါပြီ Line to meter 32 40 48တုကနေ Fans United နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနှဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပ
ါမင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ခင်းသတင်းတွေကိုမသိညီထိုင်တဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလွှတ်တော်ထင်ရှားတဲ့လွှတ်တော်အမတ်တူဖြစ်တဲ့အလီရှာကမ်မင်းဆိုဦးတည်ပြီးတော့ဆက်ပြီးတော့တိုက်ခိုက်နေပါတယ်ရွန်ဂျာဘာသာစကားနဲ့အတန်းလွင့်အစီအစဉ်ကို VOA ကတနင်္လာနေ့မှာပဲစတင်မှာလိုက်ပါပြီရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့ပေါ်ကနိုင်ငံတကာအဖွဲ့အစည်းကမြန်မာဝန်ထမ်းတူဖြစ်တဲ့ကိုရဲလင်းနိုင်ဟာတနက်တန်ရကြောင့်ဆေးရုံတင်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲမင်းထွန်းရင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတစ်ခုထဲမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီ
းအိန္ဒိယကဗမာနိုင်ငံဘက်ကိုကြည့်ရင်သူကလုံခြုံရေးရှုံးကကြည့်တာအစဉ်သက်ပဲခုထိလည်းလုံခြုံရေးရှုံးပေါ့
မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်စရီပြောခဲ့တာပါအဖြစ်အဆုံကိုသတင်းတွေအပြည့်မှာနားဆင်ကြရပါမယ်ဒီသတင်းလော်ရီအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုသွားရောက်နေတဲ့ဂျပန်နိုင်ငံသားဝင်ကြီးတာရိုကိုနိုအနေနဲ့မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားဖို့ Human Rights Watch အဖွဲ့ကတိုက်တွန်းလိုက်တဲ့သတင်းနဲ့ဘန်ကောက်မြို့မှာဒီတစ်ပတ်တည်းကျင်းပမယ့်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတက်ရောက်တဲ့အခါမှာမြောက်ကိုရီးယားနဲ့ဆွေးနွေးပွဲကျင်းပမလားဆိုတဲ့အကြောင်းစတဲ့သတင်းလော်ရီကိုနားဆင်ရပါဖြစ်ပါတယ်အခုတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအများစုနေထိုင်တဲ့ဘယ်တီမိုးမြို့တော်နဲ့အဲ့ဒီဒေသကိုစားပြုထင်ရှားတဲ့လွှတ်တော်မှအဲလီရှာကမ်မင်းဆိုဦးတည်တိုက်ခိုက်မှုတွေဆက်လုပ်နေတာဖြစ်ပြီးဒါဟာလူမျိုးရေးခွဲခြားမှုတစ်ခုဖြစ်နေထရမ့်ကိုဝေဖန်သူတချို့ကပြောဆိုနေကြတာပါလွှတ်တော်အမတ်ကမ်မင်းဆာသမ္မတမိသားစုဝင်တွေအပါအဝင်အင်ပီရိုအရာရှိတွေရဲ့ဆက်သွယ်မှုတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုရယူဖို့ကြိုးစားနေတဲ့အောက်လွှတ်တော်ရဲ့အင်အားကြီးတဲ့စောင့်ကြည့်ရေးနဲ့ပြုပြင်ထိန်းသိမ်းရေးကော်မတီတို့အတူဖြစ်ပါတယ်လူမဲအောက်လွှတ်တော်အမတ်ဖြစ်တဲ့ကမ်မင်းဆိုဝေဖန်တိုက်ခိုက်နေပြီးတော့သူဟာရက်ဆက်ပြီးဗိုလ်ကျတဲ့သူဖြစ်နေသမ္မတထရမ့်ကတိုက်ခိုက်ပြောဆိုနေတယ်လို့သူ့ရဲ့မဲဆန္ဒနယ်မြေဘယ်တီမိုးဟာလည်းရွန်ရှာပွဲဖြစ်ပြီးတော့ကြွတ်တွေတောင်းချမ်းနေတဲ့နယ်မြေဖြစ်တယ်လို့ထရမ့်ကသူ့ရဲ့ Twitter ကနေတဆင့်တိုက်ခိုက်ပြောဆိုတာဖြစ်ပါတယ်။သမ္မတကိုဝေဖန်နေသူနောက်တူဖြစ်တဲ့ Baptist တရားဟောဆရာလည်းဖြစ်ပြည်သူ့အခွင့်အရေးလှုပ်ရှားတဲ့ထင်ရှားသူ L. Sharpton ကိုလည်းထရမ့်ကတနင်္လာနေ့အစောပိုင်းမှာပဲ Twitter ကနေတဆင့်အပြစ်တင်ဝေဖန်ခဲ့တာပါ။ဘယ်တီမိုးမှာရောက်နေတဲ့ L. Sharpton ကထရမ့်ဟာကလေးဆန်ပြီးသူ့ကိုတယောက်ယောက်ကတခုပြောတိုင်းပြန်ပြီးတုံ့ပြန်လင်းရှိကြောင်းခံနိုင်ရင်နည်းပြီးတော့ရင့်ကျက်မှုမရှိကြောင်းလူမဲတွေနဲ့အသားအရောင်ရှိတဲ့လူမျိုးတွေပေါ်မှာအထူးသဖြင့်တိုက်ခိုက်ပြောဆိုလေးရှိကြောင်းဝေဖန်လိုက်တာပါတနင်္လာနေ့ညနေပိုင်းကထရမ့်ဟာဆင်းရဲမွဲတည်တဲ့မျိုးတွေကတရားဟောဆရာ20ခန့်နဲ့2နာရီကြာတွေ့ဆုံခဲ့ပါတယ်အခုလိုတွေ့ဆုံမှုတွင်သူစကားတိုင်မပြောဘဲပို့ပြီးတော့နားထောင်ခဲ့တယ်လို့အစည်းအဝေးကိုတက်ရောက်ခဲ့တဲ့အာဖရိကAmerican တရားဟောဆရာများဆိုင်ရာညွန်ပေါင်းဖွဲ့ဥက္ကဋ္ဌ Bill Owens ကပြောပါတယ်အခုလိုတွေ့ဆုံမှုဟာကမ်မင်းဆိုမတိုက်ခိုက်ခင်ဒုံကရေကစီစဉ်ထားတာလည်းဖြစ်ပါတယ
် American ပြည်သူကယ်လီဖိုးနီးယားပြည်နယ် San Francisco တောင်ပိုင်းကကြော်ကြားတဲ့အစားတောက်ပွဲတော်တစ်ခုမှာစေကျော်သက်လူငယ်တဦးကကလေးနှစ်ဦးအပါအဝင်လူသုံးဦးကိုပြစ်ခတ်တပ်ဖြတ်ရတဲ့အကြောင်းရင်းကိုရှာဖွေနိုင်ဖို့ပြည်내အာဏာပိုင်တို့စူးစမ်းနေကြပါတယ်တနတ်သမားစေကျော်သက်ကတော့ရဲကပြစ်ခတ်လို့တည်ဆုံသွားပါတယ်တနတ်သမားကတော့အသက်19နှစ်အရွယ်ဆန်တီနိုဝီလျံလီဂန်ဖြစ်တယ်လို့ရဲကပြောပါတယ်ဂဲရိုင်းဂါလစ်ပွဲတော်နောက်ဆုံးရက်တနင်္ဂနွေနေ့ကတိုက်ခတ်ရေးသုံးအမျိုးအစားရိုင်ဖယ်တနတ်နဲ့လူတွေကိုကြုံရပစ်မှတ်ထားပစ်ခတ်ခဲ့ပုံရှားတယ်လို့ဂဲရိုင်းရဲချုပ်ကပြောပါတယ်တေဆုံးသူတွေကတော့အသက်6နှစ်အရွယ်ယောက်ျားကလေးတဦးအသက်13နှစ်အရွယ်မိန်းကလေးတဦးနဲ့အသက်20ကျော်အမျိုးသားတဦးတို့ဖြစ်ပါတယ်ပွဲတော်ကိုလာကြည့်ကြတဲ့သူတွေတဲက12ဦးလဲတက်ခတ်မှုအတွင်းမှာထိခိုက်ဒဏ်ရာရပါတယ်။တနတ်သမားကတနတ်နဲ့ပြစ်ခတ်ပြီး1မိနစ်တောင်မရှိတဲ့အချိန်အတွင်းရဲကတုံ့ပြန်နိုင်ခဲ့တယ်လို့လဲရဲချုပ်ကတနင်္လာနေ့မှာသတင်းထောက်တီကိုပြောပါတယ်။ပြစ်ခတ်ရတဲ့ရွေချက်ကိုတော့အခုချိန်ထိမသိရသေးပါဘူး။တနတ်ပြစ်ခတ်မှုအတွင်းတေဆုံးဒဏ်ရာရခဲ့တဲ့သူတွေအတွက်အထူးပဲဝမ်းနည်းစိတ်မကောင်းဖြစ်ရတယ်လို့လဲသမ္မတဒေါ်နယ်ထရမ့်ကပြောဆိုထားပါတယ်။
မေရိကန်သမ္မတဒေါ်နယ်ထရမ့်ကနောက်အသစ်ခံအမျိုးသားထောက်လှမ်းအကြီးအကဲဟာပြီးခဲ့တဲ့သတင်းပတ်တုန်းကတော်တော်ကြားလာပွဲတွေအတွင်းအထူးစုံစမ်းစစ်ဆေးမှုဟောင်းရော့ဘတ်မော်လာပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပြီးတော့သမ္မတပေါ်မှာအပြည့်အဝထောက်ခံသူတဦးလည်းဖြစ်ပါတယ်။တက်ဆက်ပြည်နယ်ကတတိယအကြိမ်မြောက်အောက်လွှတ်တော်အမတ်ဖြစ်တဲ့တာဝန်ထမ်းဆောင်နေသူဂျွန်ရက်ကလစ်ကတနင်္ဂနွေနေ့ကနှုတ်ထွက်စာတင်ခဲ့တဲ့မြို့သားထောက်လိုင်းအကြီးကဒန်ကုတ်ချင်နေရာမှာအစားထိုးဖို့အတွက်သမရကအမြင့်ဆင်းတင်သွင်းတာကိုကျေးဇူးတင်ရှိကြောင်းနဲ့အခုလိုဒီဟာရုမှာထမ်းဆောင်မှုသမရရဲ့တောင်းဆိုချက်ကိုသူ့အနေနဲ့ငြင်းပယ်လို့မရနိုင်ကြောင်းသူ့ Twitter မှာရေးသားခဲ့ပါတယ်။ Redcliffe ဟာ2014ခုနှစ်ကအောက်လွှတ်တော်အမတ်ဖြစ်တဲ့ရွေးချယ်တာခံခဲ့ရပြီးတော့အောက်လွှတ်တော်ထောက်လိုင်းရင်းနဲ့တရားရေးကော်မတီတို့မှာအရေးကြီးတဲ့ရာထူးတွေကိုကင်ထားတာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ Brett Kavanaugh ကိုအမြင့်ဆင်းတင်သွင်းမှုကအစသမရရဲ့ပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအဆုံးသမရထရမ့်ကိုအယားယားမှထောက်ခံခဲ့ပြီးတော့ဈေးနှုန်းသက်သာတဲ့ကျန်းမာရေးဆုံးရှုံးမှုဥပဒေကိုပါဖျက်သိမ်းဖို့ထောက်ခံမယ်ပြီးခဲ့သူဖြစ်ပါတယ်။သမရထရမ့်ယာရုလက်ခံခဲ့ခြင်းကဆက်ပြီးတော့သမရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့62ရာခိုင်နှုန်းနီးပါသဘောတူမဲပေးခဲ့သူလည်းဖြစ်ပါတယ် Red Cliff ဟာအစိုးရရှေ့နေဖြစ်နေလောက်ကန်ခဲ့သူဖြစ်ပြီးတော့ Texas ပြည်နယ် Heath မြို့တော်ဝင်ဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်
ထိုင်းနိုင်ငံမှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိကျင်းပမယ်52ကြိမ်မြောက်အာဆီယံနိုင်ငံသားရွေးဝင်ကြီးများဆင့်ဆွေးနွေးပွဲအတွင်းမြောက်ကိုရီးယားအစိုးရရာရှိတွေနဲ့အလို့သဘောတီးသန့်ဆွေးနွေးမလားဆိုတာကိုအမေရိကန်ဘက်ကမငြင်းပါဘူးမြောက်ကိုရီးယားအစိုးရဘက်ကလက်တလောဒုံးကျည်ဆန့်သတ်မှုတွေလုပ်ခဲ့တာကအမေရိကန်ရဲ့လက်ရှိတန်တမာရေးကြိုးပမ်းမှုတွေကိုပြောင်းလဲသွားမယ်အခြေအနေမရှိဘူးလို့ကြွမ်းကျင်သူတွေကမှတ်ချက်ပေးပြောဆိုထားတာပါနေ့ပြန်အောက်ကလ၁ရက်နှစ်မှာအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပေယိုကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုဆက်ရောက်မှာဖြစ်ပြီးအာဆီယံဝင်ကြီးများဆင့်အစည်းအဝေးနဲ့မဲခေါင်မြစ်အောက်ပိုင်းဒေသဝင်ကြီးများဆင့်အစည်းအဝေးမှာတွဲဖက်ဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။အောက်ကလ၂ရက်နှစ်မှာတော့နိုင်ငံချိုင်းဝင်ကြီးပွန်ပေယိုကရှေ့အာရှဝင်ကြီးများဆင့်အစည်းအဝေးအာဆီယံဒေသရင်းဖိုရမ်ဝင်ကြီးများဆင့်အစည်းအဝေးတို့ကိုတက်ရောက်မှာဖြစ်ပြီးထိုင်းနိုင်ငံသားရဲ့ဝင်ကြီးနဲ့လည်းအမေရိကန်ထိုင်းမဟာမိတ်ပို့ပြီးတော့ခိုင်မာရေးဆွေးနွေးကြမှာဖြစ်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်မြောက်ပိုင်းမြောက်ဦးမြို့ပေါ်က INGO နိုင်ငံတကာအဖွဲ့အစည်းကမြန်မာဝန်ထမ်းတဦးဖြစ်တဲ့ကိုရဲလင်းနိုင်ဟာတနင်္လာနေ့ညပိုင်းတုန်းကမြန်မာစစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးတာခံခဲ့ရတဲ့အတွက်အခုတနက်တန်းရနဲ့စစ်တွေဆေးရုံမှာတင်ထားပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့ရဲမှာအဲ့ဒီညပိုင်းကမြန်မာစစ်တပ်ကနေဖုံကြီးကြောင်တွေကိုဝင်ရောက်စစ်ဆေးစဉ်အတွင်းလမ်းသွာလာတဲ့လူတွေကိုတားဆီးတော့စစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။တမရော်ဘက်ကဖုံကြီးကြောင်ကိုစစ်ဆေးနေစဉ်အတွင်းမှာမတင်ကားပွဲလူတအူးစိုက်ကဲမောင်းပြတဲ့အတွက်ပြစ်ခတ်ဖမ်းဆီးရတာဖြစ်ကြောင်းကြီးစံဒဏ်ရာရသွားတဲ့ကိုရဲလင်းနိုင်ကိုတနင်္လာနေ့မနေ့ပိုင်းမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ရဲကဖမ်းဆီးအမှုဖွင့်ထားပြီးမြောက်ဦးစစ်ရုံကနေစစ်တွေစစ်ရုံကြီးကိုအချုပ်သားလူနာဖြစ်နဲ့ပို့ဆောင်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝန်းစော်ဦးက VOA ကိုပြောပါတယ်ပုံနှကြုံမျိုးနဲ့အတွင်းမှာလည်းရဲတပ်ဖွဲ့ကနေတန်တရားနဲ့လူငယ်၁၂ဦးကိုစနေညနေပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်အဖမ်းဆီးခံရသူတွေထဲမှာရဲတိတော်မျိုးနဲ့ပြာပရင်ချီရွာနဲ့စစ်ဘေးတိမ်းရှောင်လာတဲ့ကျောင်းသားတူနဲ့လူငယ်တူလည်းပါဝင်ပါတယ်လက်ရှိမှာသူတို့တွေဘယ်မှာဖမ်းဆီးချုပ်နှောင်ထားရဲဆိုတာတိတိကျကျမသိရသေးပါဘူ
းအမေရိကန်ပြည်ထောင်စုဝါရှင်တန် DC VOA ဘင်ဂါလီဘာသာဌာနလက်အောက်ကနေရိုဟင်ဂျာအသံလွှင့်အစီအစဉ်ကိုဇူလိုင်လ29ရက်နေ့တနင်္လာနေ့ကစတင်ထုတ်လွှင့်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကပေးပို့တဲ့သတင်းတွေအပြင်အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံတကာသတင်းတွေကိုတနေ့ကိုနိုင်ရွယ်တနင်္လာနေ့ကနေတောက်ကြန်နေ့အထိတပတ်5ရက်ဝါရှင်တန်စံတော်ချိန်မနေ့9နာရီခွဲဘင်္ဂလားဒေ့ရှ်စံတော်ချိန်ညနေ9နာရီခွဲမှာရိုဟင်ဂျာဘာသာစကားနဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။ Lifeline လို့အမည်ပေးထားတဲ့မိနစ်30စာရေဒီယိုအစီအစဉ်မှာတော့ဒုက္ခသည်တွေရဲ့ဘဝနဲ့လိုအပ်ချက်လုံခြုံရေးမိသားစုပြန်လည်ဆုံစည်းရေးရိတ်ခါခွဲတမ်းခလုံးရေးစခန်းပညာရေးနဲ့ကျန်းမာရေးဆိုင်ရာသတင်းအချက်အလက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ ဒုက္ခသည်တွေရဲ့အတွေ့အကြုံတွေကိုမျှဝေနိုင်တယ်လို့သူတို့ရဲ့မိသားစုတွေကလည်းလေးလိုင်းကနေတဆင့်စကားပါနိုင်ပါတယ်။နောက်အစွန်းရောက်အဖွဲ့တွေမှာပူးပေါင်းပါဝင်ရတဲ့အန်ဒီယတွေကလည်းလေးလာသင်ယူနိုင်မှာဖြစ်ပါတယ်။ဒုက္ခသည်စခန်းနှင့်အတွင်မှာမွတ်စလင်အစွန်းရောက်တည်းရဲ့ဝါရပြန့်လူသစ်စုဆောင်းဖို့ကြိုးပမ်းမှုတွေကိုတံပြန်ကင်တွယ်နိုင်ရေးကလည်းအခုအတန်လွှင့်ရတဲ့ရည်ရွယ်ချက်ထဲမှာအကြောင်းရင်းတစ်ခုအနေနဲ့ပါဝင်ပါတယ်။ဒါ့အပြင်ဒီပြည်ပခအခက်ခဲကြီးမှာအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကပါဝင်ဆောင်ရွက်ပေးနေတာတွေကိုလည်းရိုဟင်ဂျာတွေကိုအသိပေးတာဖြစ်တယ်လို့ VOE ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။မြန်မာနိုင်ငံမှာလိပ်ပောက်ကလေးတွေအတွက်အန်ဒီယသိကြီးတဲ့အနေထားရှိနေခြင်းမှာပဲနောက်ထပ်တစ်ခုဖြစ်နေပလတ်စတစ်အန်ဒီယပါတိုးလာနေတယ်လို့စစ်တမ်းအသစ်တစ်ခုမှာဖော်ပြထားပါတယ်ဒီစစ်တမ်းကို Fauna and Flora International FFI အဖွဲ့နဲ့တပ်မြန်မာအဖွဲ့တို့က ERI မြို့ထဲမှာစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်သူတို့ရဲ့စစ်တမ်းရပလတ်စတစ်တန်ချိန်ဟာအေရီမြစ်ထဲမှာတနေ့ကိုတန်ချိန်ပေါင်း119တန်လောက်တွေ့နေရတယ်လို့ပြောပါတယ်။လိပ်ပေါက်ကလေးတွေအတွက်အကောင်မပေါက်ခင်မှာသူတို့ရဲ့အတိုက်တွေဟာပူပြင်းတဲ့ရာသီဥတုဒဏ်ကိုခံကြရတယ်လို့လိပ်ဥတုသူတွေရဲ့အန်ဒီယဘာရှိနေတာဖြစ်ပြီးသူတို့လက်ကလွတ်သွားရင်တော့ပေါက်ခါစားအကောင်လေးတွေဟာအခုဆိုပလတ်စတစ်ဘူးအဖုံးတွေကော်ဖီမုန့်ထည့်တဲ့အိတ်တွေနဲ့အစားတောက်ထည့်တဲ့အိတ်တွေပြည့်နေတယ်။တောင်ပြင်မှာအသက်မသေးအောင်ယုံပြီးတော့ပင်လယ်ပြင်ထဲအရောက်သွားကြရတာဖြစ်ပါတယ်။
အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြကြတာပါအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ပြပေးပါမယ်အိန္ဒိယကခွဲထွက်ရေးတပုံတွေကိုနေနေနဲ့ဆက်စည်ရေးမှာမြန်မာဘက်ကပူးပေါင်းပါဝင်ခဲ့ပြီးနိုင်ငံစည်းရေးဆက်ဆံရေးမြင့်တင်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့အားရမိကြောင်းအိန္ဒိယဝန်ကြီးနာရန်ဒရာမိုဒီကမြန်မာကာဝေးဦးစီးချုပ်ပူဇော်မှုကြီးမင်းအွန်လိုင်းနဲ့မနေ့ဇူလိုင်လ29ရက်နေ့နဲ့တွေ့ဆုံမှာပြောကြားခဲ့ပါတယ်မင်းအချင်းနိုင်ကအပြည့်စုံကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဘုဂျုံမူကြီးမင်းအောင်လှိုင်ဟာအိန္ဒိယလေတပ်ဦးစီးချုပ်မာရှယ်ဘရန်ဒါစင်းဒါနိုယာရဲ့ဖိတ်ကြားချက်အရဇူလိုင်လ25ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိ6ရက်ကြာချစ်ကြည်ရေးခီးစဉ်ဖြင့်အိန္ဒိယနိုင်ငံကိုရောက်ရှိနေရပါမနေ့တနင်္လာနေ့ကမြို့တော်ဒီလီမှာအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့ဘုဂျုံမူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ရမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနှစ်နိုင်ငံစီရေးအရာပူးပေါင်းဆောင်ရွက်မှုတွေအရှိန်အဟုန်တိုးမြင့်ခဲ့တဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားဝင်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်အိန္ဒိယအရှေ့မြောက်နဲ့မြန်မာအနောက်မြောက်နယ်စပ်မှာရှိနေတဲ့အိန္ဒိယခွဲထွက်ရေးတပုံအုပ်စုတွေကိုနှိမ်နင်းရေးမှာနှစ်နိုင်ငံစီရေးအရာပူးပေါင်းဆောင်ရွက်ခဲ့တာစီရေးအရာစွမ်းရည်မြင့်တင်ရေးမှာအိန္ဒိယဘက်ကမြန်မာကိုအကူအညီတွေပေးခဲ့တာပင်လယ်ရေကြောင်းလုံခြုံရေးပိုင်းမှာပူပေါင်းဆောင်ရွက်ခဲ့တာတွေအပြင်စီးပွားရေးနဲ့ဖွံ့ဖြိုးရေးတွေမှာလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုဝန်ကြီးချုပ်မိုဒီကအားရမိကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်အခုလိုအိန္ဒိယအစိုးရနဲ့မြန်မာစစ်တပ်ကြားဆက်ဆံရေးတိုးတက်လာတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုခြေဆိုင်မြန်မာရေးအကဲခတ်ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်ဒီမတိုင်ငယ်ကလည်းအစဉ်ဆက်နဝတ္တလက်ထက်တစ်လျှောက်လုံးမှာအိန္ဒိယကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေပြည်မှာပြည်မျိုးပေါ်မှာရှိနေကြကိုဘလို့ပဲတောက်ဆိုတောက်ဆိုပမာစစ်တပ်ကပါမအရေးယူဆောင်ရွက်တာမဟုတ်ဘဲနဲ့အခုတော့ပူတွဲဆက်စည်ရေးတွေလုံလာတဲ့စိတ်ပိုင်းရှိပါတယ်နောက်တစ်ခါအဲ့ဒီအရင်ကအိန္ဒိယစစ်တပ်ကနေပြီးပမာစစ်တပ်ကိုစစ်သုံးရင်းနေနဲ့အမြောက်တီကိုကျွန်တော်တို့ဟိုပေးခဲ့တယ်ရောင်းခဲ့တယ်ပေါ့နော်တော်တော်လည်းဟိုအကြီးအသေးကတော့အကောင်စားကြီးတော့မဟုတ်တော့လည်းပဲပမာစစ်တပ်တွေအထားရတဲ့စလစ်နဲ့ဖြစ်စီအခုကစင်တက်ပြီးတော့ရေရဆိုင်ရာဆီလနဲ့ပစ္စည်းတွေကွဲတာရောင်းတာဖြစ်လာတော့အတွဲဒါတုတ်တက်လာတာပေါ့
ဘုဂျုံမူကြီးမင်းအောင်လိုင်ရဲ့ခီးစဉ်နဲ့ပတ်သက်လို့မနေ့တနင်္လာနေ့ကအိန္ဒိယကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစီရေးဆက်ဆံရေးမြင့်တင်တဲ့အနေနဲ့ကာဝေးရေးမှာပူးပေါင်းဆောင်ရွက်ဖို့နှစ်နိုင်ငံနားလည်မှုစာကျွန်းလွှာလက်မှတ်ရေးထိုးခဲ့ကြတယ်လို့ဖော်ပြထားပါတယ်ဒါဟာလည်းဘုဂျုံမူကြီးရဲ့ခီးစဉ်အတွင်းအိန္ဒိယဒုတိယကာဝေးဝန်ကြီးရှိပတ်ယက်ဆူနာအိကနဲ့အချင်းတော်ကြာတွေ့ဆုံဆွေးနွေးခဲ့တဲ့ရလဖြစ်တယ်လို့ဆိုပါရယ်ကိုရကြခီးစဉ်တွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်မတော်ကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးရမှာမြန်မာတပ်မတော်စွမ်းရည်တိုးတက်မြန်မာရေးအတွက်အိန္ဒိယဘက်ကစီးရေးအရာတင်နန်းတွေပို့မှုအထောက်အကူပေးရေးအပါအဝင်ကာကွယ်ရေးမှာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုအဓိကဆွေးနွေးခဲ့ကြတယ်လို့အိန္ဒိယအရာရှိတွေဘက်ကပြောပါရယ် အခုလိုအိန္ဒိယဘက်ကမြန်မာနဲ့ဆက်ဆံရေးသမိုင်းစဉ်တခြားလုံးကိုကြည့်ရင်လည်းပထဝီနိုင်ငံရေးအရာလုံခြုံရေးကိုဦးစားပေးတာတွေ့ရကြောင်းဒေါက်တာတင့်ဆွေကပြောပါတယ်။အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကိုခံထားရတဲ့မြန်မာဘက်ကကြည့်မယ်ဆိုရင်လည်းအရင်နှောင်းကစစ်ရေးအရာဆက်ဆံမှုတွေရှိခဲ့တယ်ဆိုတဲ့မြောက်ကိုရီးယားလက်ရှိမှာလဲစစ်လက်နက်ပစ္စည်းတွေနဲ့ပတ်သက်ရင်အဓိကဝယ်ယူနေရတဲ့တရုတ်တို့နဲ့နှိုင်းယှဉ်ရင်အိန္ဒိယနဲ့ဆက်ဆံရေးဟာမြန်မာအတွက်ပိုးပြီးလုံခြုံစိတ်ချရမှုရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အိန္ဒိယနဲ့ဆက်ဆံရတာနိုင်ငံရေးပဲဖြစ်ဖြစ်စစ်ရေးပဲဖြစ်ဖြစ်မိုင်းကြောင်းတစ်လျှောက်ကြည့်ရင်အိန္ဒိယကိုဆက်ဆံတာဒါမှနောက်ကျောလို့ပါတယ်။ဒါကြောင့်လည်းအိန္ဒိယကမြန်မာကိုတိုက်ခဲ့တယ်ဆိုတဲ့တမိုင်းမရှိဘဲနဲ့သူပဲတိုက်ခံတဲ့ကိစ္စ။ဒါကြောင့်ဘာတံမလားဖြစ်ပြီးမြန်မာနိုင်ငံဆိုးရွားပဲဖြစ်ပြီးအိန္ဒိယကိုစီရီယောနိုင်ငံရေးစီဝါရောဆက်ဆံရေးမြန်မာနိုင်ငံအတွက်ကြိုးရစရာကြောင့်မရှိဘူ
းဟုတ်ကဲ့ဆရာအဲ့တော့တစ်ဖက်မှာမြန်မာစစ်တပ်ကတိုက်နေတာကဒီတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေနဲ့ပဲဆိုတော့ဒီလိုအိန္ဒိယဘက်ကစီရီယာပို့ပြီးအထောက်ကူတွေပေးနေတာဟာပြည်ရင်းပဋိပက္ခကိုပို့ပြီးဆိုးရွားစေမယ်ဆိုတာမျိုးရောဖြစ်မလာနိုင်ဘူးလားရှင
်အိန္ဒိယဘယ်လိုစဉ်းစားတယ်ဆိုတာကတော့နော်ကျားလူကြီးကတော့မပြောဘူးတော့စစ်လက်နက်ပစ္စည်းတွေဟာဘယ်စစ်တပ်ကတည်းကပို့ပြီးတည်လို့ရှိရင်သူ့လိုချင်ရှိတဲ့နေရာတွေတိတ်ပွေးတွေကပ်ပြီးပြစ်စာတွေကုန်သွားပါပြီကျွန်တော်တို့တိုင်းသားပဲဖြစ်ဖြစ်ဟလာပါလာမတူတဲ့အဲလူမျိုးစုတွေဟိုဖြစ်ဖြစ်ဆိုတာကဟိုအပေါ်ရအပိုင်းဖြစ်ပြီးတော့တကယ်တမ်းကျတော့ဟိုစစ်တပ်တစ်ခုဟာသူ့ရဲ့စိတ်ဟာပြည့်မြောင်လို့ရမှာတော့တော့ဒါပဲကိုတိုက်ခိုင်တဲ့အတွက်တိုက်ကြည့်စစ်တဲ့ကိုရင်းကိုပဲကြည့်လို့တော့ဟိုကျွန်တော်တင်နေမပြည့်စုံဘူးလို့ထင်ပါတယ်
ဇူလိုင်လ၁၂ရက်နေ့ကပဲအမေရိကန်ဒေါ်လာ38တန်းကျော်တန်ဖိုးရှိတဲ့အိန္ဒိယနိုင်ငံလို့ TLA လို့ခေါ်တဲ့ခင်မီရှိုင်းနာအပေါ့စာတော်ပီဒိုတွေကိုအိန္ဒိယကမြန်မာကိုပို့ခဲ့တာပါလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အိန္ဒိယခီးစဉ်ဟာလည်းနှစ်နိုင်ငံနယ်စပ်မှာရှိနေတဲ့မဏီပူနာဂလန်နဲ့အာတန်ပြည်နယ်တွေကခွဲထွက်ရေးတပုံအုပ်စုအမြောက်အများကိုနှိမ်နင်းနဲ့အိန္ဒိယမြန်မာပူးပေါင်းစစ်ဆင်ရေးဆောင်ရွက်ခဲ့ပြီးရက်သတင်းပတ်တွေအကြာမှာဖြစ်လာခဲ့တာပါဒါပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယခီးစဉ်အတွင်းမွန်ဒရာစိတ်ကမ်းမှာရှိတဲ့အဒါနီစိတ်ကမ်းကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်အဲ့ဒီအဒါနီဆောက်လုပ်ရေးကုမ္ပဏီအုပ်စုဟာရန်ကုန်အလုံးစိတ်ကမ်းကိုအမေရိကန်ဒေါ်လာတန်း290လောက်ကုန်ကြမယ်နိုင်ငံတကာအစ်စ်မီကုန်တင်ကုန်ချစိတ်ကမ်းအဖြစ်စက်တင်ဘာလမှာစတင်တည်ဆောက်ဖို့ကွန်ထရက်ရရှိထားတာလည်းဖြစ်ပါရဲ့ရှင
်မြန်မာနဲ့မတ်အင်ဂျင်နိုင်တင်ပြပေးသွားတာဖြစ်ပါရယ်ခင်ဗျာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်တွားရောက်ခဲ့တဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုအနေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးထုတ်ပေါ်ပြောကြားဖို့နယူးယောက်အခြေစိုက် Human Rights Watch လူခွင့်ရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ရေးကျူးလွန်မှုတွေအတွက်ဂျပန်ဘက်ကဘာမှထုတ်ပေါ်ပြောတာမရှိတဲ့အတွက်စိတ်ပျက်မိကြောင်းလည်းပြောပါတယ်အပြည့်အစုံကိုဒေါ်ခင်မျိုးသက်ကပြောပြပေးပါမှာဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုဟာဇူလိုင်လ29ရက်တနင်္လာနေ့ကနေဩဂုတ်လ3ရက်စနေနေ့အထိဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုတွားရောက်နေတာဖြစ်ပြီးသူရဲ့ဒီနှစ်နိုင်ငံခီးစဉ်အတွင်းဒီနိုင်ငံတွေကဆိုးရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားဖို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကဇူလိုင်လ26ရက်ရက်စွဲနဲ့စာရေးသားပေးဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ Bangladesh အစိုးရနဲ့တွေ့ဆုံတဲ့အခါမှာသူ့နိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေအပြင်မြန်မာနိုင်ငံကနေအိနေချင်း Bangladesh ဖက်ထွက်ပြေးခိုလုံနေတဲ့တိမ့်နေချီတဲ့ Rohingya ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီး Rohingya တွေသူ့သဘောနဲ့သူနေရင်းပြန်နိုင်အောင်လုံဆောင်ပေးဖို့လဲတိုက်တွန်းထားပါတယ်မြန်မာဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ရူဝင်ချာနဲ့စစ်ဘေးဒဏ်ခံနေရတဲ့တခြားလူနည်းစုတိုင်းရင်းသားဒေသတွေစီလူခွင့်ရေးအဖွဲ့တွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေလွတ်လပ်တဲ့သတင်းမီဒီယာတွေတွားရောက်နိုင်အောင်အတွက်ခွင့်ပြုပေးဖို့တိုက်တွန်းစီလိုကြောင်း HRW အဖွဲ့ကပြောပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအတာကဝိုင်းဝန်းဝေဖန်တာခံနေရတဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးဂျပန်ဘက်ကနှုတ်ဆက်နေတာကြောင့်အခုဂျပန်နိုင်ငံသားရဲ့ဝန်ကြီးအနေနဲ့အခွင့်အလမ်းကောင်းကိုလက်မလွတ်ပဲသူ့ရဲ့ခီးစဉ်အတွင်းမြန်မာအရေးထုတ်ဖော်ပြောဆိုဖို့တိုက်တွန်းကြောင်း HRW လူခွင့်အဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် Japan is one of the major donors to Myanmar. They are very close to Aung San Suu Kyi.
ဂျပန်ဟာမြန်မာနိုင်ငံအတွက်အဓိကအလူရှင်နိုင်ငံဖြစ်သလိုသူဟာဒေါန်ဆန်းစုကြည်နဲ့လည်းတည်ရင်းနေပါတယ်။ဒါအပြင်ဂျပန်ဟာရခိုင်နဲ့တခြားတိုင်းရင်းသားဒေသတို့အတွက်အကူအညီတွေပေးဖို့စီစဉ်နေတာပါ။ဒါပေမဲ့မြန်မာလူခွင့်ရေးနဲ့ပတ်သက်ပြီးဘာမှမပြောဘဲနှိပ်စင်နေတဲ့သူတို့ရဲ့ဘဝရကတော်တော်ဆိုးပါတယ်။ဒါအပြင်သူတို့ဟာတရုတ်နဲ့ရှင်ပြိုင်မှုတစ်စိတ်တစ်ပိုင်းအနေနဲ့မြန်မာနဲ့ဆက်ဆံရေးကိုကောင်းဖို့ကြိုးစားနေတဲ့အတွက်ဒ တကယ်လို့မြန်မာကိုဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးပြောဆိုလိုက်ရင်မြန်မာအစိုးရကတရုတ်ဘက်ပါသွားမှာကိုစွန့်နေတာကြောင့်မပြောဘဲနေတာပါ။ဒါကြောင့်မြန်မာအရေးထုတ်ပြောဖို့အခုလိုတိုက်တွန်းနေရတာပါ
။မြန်မာလူ့အခွင့်အရေးနဲ့ပတ်သက်ပြီးအစိုးရကိုဝေဖန်သူတွေ၊တရင်သမားတွေ၊တက်ကြွလှုပ်ရှားသူတွေ၊ဆန္ဒပြသူတွေအချင်းချခန့်နေရတာကိုထောက်ပြဖို့လူ့အခွင့်အရေးဆိုင်ရာအခြေခံရပိုင်ခွင့်နဲ့တရင်လွတ်လပ်ခွင့်ကိုပိတ်ပင်တဲ့ဥပဒေတွေပြင်ဆင်တာဒါမှမဟုတ်ဖြစ်သိမ်းပေးတာတွေလုပ်ဖို့ပြင်ရိုဟင်ဂျာတွေခွဲခြားဆက်ဆံခံနေရတာကိုထောက်ပြဖို့လဲ HRW လူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်တာပ
ါ We want Japan for democracy which generally respects human rights at home to act like other democracies
ဒီမိုကရေစီတိုးတက်လာအောင်ဂျပန်ကလှုပ်ပေးစေချင်ပါတယ်ဂျပန်ဟာသူ့နိုင်ငံအတွက်မှာလူ့အခွင့်အရေးလေးစားမှုရှိတယ်လို့တခြားနိုင်ငံတွေအတွက်လည်းဒီမိုကရေစီရေးနဲ့ပတ်သက်ပြီးထုတ်ပြောစေချင်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ဖော်ပြောကြားချက်တွေအထူးစုံစမ်းရမှုရန်ဟီလီရဲ့အကြံပေးချက်တွေကိုလက်မှတ်ရေးထိုးပြီးထောက်ခံပေးဖို့တိုက်တွန်းပါတယ်။အခြေခံအဖြစ်မြန်မာလူ့အခွင့်အရေးအတွက်သတင်းသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေအကျဉ်းခံနေရတာနဲ့မြန်မာစစ်တပ်ကသူ့ကျူးလွန်မှုတွေအတွက်သူလိုချင်တဲ့ကင်လွတ်ခွင့်ရနေတာတွေကိုဂျပန်ဘက်ကဘာမှပြောသံမကြားရတဲ့အတွက်စိတ်ပျက်မိပါတယ်။အရင်စစ်တပ်အုပ်ချုပ်စင်တန်းကတော့မြမလူခွင့်ရတဲ့ဂျပန်ကရှင်းရှင်းပဲပြောခဲ့ပေမဲ့အခုအမေရိကန်အရတားအစိုးရတက်လာတဲ့အခါကျတော့လုံးဝတိတ်နေတာပါ။ဒါဟာမြမအစိုးရနဲ့ရောစစ်တပ်နဲ့ပါဆက်ဆံရေးကောင်းနိုင်ပေမဲ့မြမပြည်သူတွေအတွက်တော့မကောင်းပါဘူး
။မြန်မာနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂျပန်နေနဲ့အရင်မြန်မာစစ်အာဏာရှင်လက်ထက်တုန်းကလိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုမယ်ဆိုရင်မြမအစိုးရနဲ့စစ်တပ်ဘက်ကအပြောင်းလဲတွေလောက်လာနိုင်မယ်လို့မြင်ပါသလ
ား I think that they can have influence basically Aung San Suu Kyi
ဂျပန်ကမြန်မာပေါ်ဩဇာလွှမ်းမိုးနိုင်မယ်တော့မထင်ပါဘူးဒေါ်ဆန်းစုကြည်ကိုနိုင်ငံတကာအတိုင်းပွဲကလူခွင့်ရေးအတွက်ပြောနေပေမဲ့အခြေခံအဖြစ်ဂျပန်ကိုမြန်မာအတွက်ဘာနောင်ကျိုးမှမပါပဲအလူငွေတော်တော်ကြီးကြီးမားမားပေးလာအောင်သူမကလုပ်နိုင်ပါတယ်တရုတ်ကိုလည်းသူမအနေနဲ့ချီးကပ်နိုင်ပေမဲ့အခြေအနေဆိုးနိုင်တယ်လို့ဆိုတာသူသိပါတယ်စီအာနာရှင်လက်ထက်မှာတရုတ်ပေါ်လုံးဝအားကိုးနေရတာကိုပြည်သူကမကြိုက်ပါဘူးတရုတ်ပြည်တစ်ပိုင်းဖြစ်နေပြီလို့ပြည်သူကဝေဖန်လာကြတာဟာစစ်တပ်ကမြန်မာနိုင်ငံကိုပြန်ဖွင့်ပေးရတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်ဒါကြောင့်မြန်မာအစိုးရနဲ့စစ်တပ်အတွက်ပြည်ပအဓိကအားကိုးနိုင်တာကတရုတ်ပဲရှိတယ်ဆိုတာသိထားရင်ဂျပန်ဟာမြန်မာလူခွင့်ရေးအတွက်ပြောဆိုရမှာအောင်မြင်နိုင်မယ်လို့ထင်ပါတယ
်ဂျပန်အစိုးရကမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီတွေကိုပေးနေတာပါရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကင်းပြင်းနေပိုးတဲ့ထုတ်လို့ရေလုပ်ငန်းတွေရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာနဲ့ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပေးရတဲ့ပတ်သက်ပြီးဂျပန်ဝန်ကြီးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟီရိုတိုအီဇူမီနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တို့မတ်လတည်းမှာပဲနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါပဋိပက္ခရင်းနဲ့မတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်အစိုးရအဦးဆောင်ပြီးဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ဂျက်ထရိုရဲ့ပံ့ပိုးမှုနဲ့ရခိုင်ပြည်နယ်ရင်းလာရောက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ဖိတ်ခေါ်ပွဲကိုလည်းပထမဆုံးချိန်ဖြစ်တဲ့ February လတုန်းကငပလီမှာကျင်းပခဲ့တာဖြစ်ပါတယ်
။ဒေါက်ကမျိုးသက်ပြောပြသွားတာပါ။ဆက်လက်ပြီးနိုင်ငံတကာသတင်းလာတပုတ်ကိုနားဆင်ရပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီသတင်းပါတဲ့ကျင်းပမယ်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကို American နိုင်ငံရဲ့ဝန်ကြီး Mike Pompeo တက်ရောက်တဲ့အခါမြောက်ကိုရီးယားနဲ့ဆွေးနွေးပွဲကျင်းပမလားဆိုတဲ့အပေါ်အများကအာရုံစိုက်နေကြပါတယ်။နိုင်ငံရဲ့ဝန်ကြီးဌာနဆိုင်ရာသတင်းထောက် Night Chain ရဲ့သတင်းကိုမတ်သင်္ကေတိုက်တင်ပြပေးပါဖြစ်ပါရခင်ဗျာ
။ထိုင်းနိုင်ငံမှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိကျင်းပမယ်52ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအဆင့်ဆွေးနွေးပွဲအတွင်းမြောက်ကိုရီးယားအစိုးရအရာရှိတွေနဲ့အလို့သဘောတီးတန့်ဆွေးနွေးမလားဆိုတာကိုအမေရိကန်ဘက်ကမငင်းပါဘူး။မြောက်ကိုရီးယားအစိုးရဘက်ကလက်တလောဒုံးကျည်ဆန်းသတ်မှုတွေလုပ်ခဲ့တာကအမေရိကန်ရဲ့လက်ရှိတန်တမာရေးကြိုးပမ်းမှုတွေကိုပြောင်းလဲသွားမယ်အခြေအနေမရှိဘူးလို့လဲကျွမ်းကျင်သူတွေကမှတ်ချက်ပေးပါတယ်။မနေ့ဖြန်ဩဂုတ်လ1ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကထိုင်းနိုင်ငံဘန်ကောက်မြို့တော်ကိုဆက်ရောက်မှာဖြစ်ပြီးအာဆီယံဝန်ကြီးများအဆင့်အစည်းအဝေးနဲ့မဲခေါင်မြေအောက်ပိုင်းဒေသဝန်ကြီးများအဆင့်အစည်းအဝေးမှာတွဲဖက်ဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာပါ။ဩဂုတ်လ2ရက်နေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကအရှေ့အာရှ EAS ဝန်ကြီးများအဆင့်အစည်းအဝေးအာဆီယံဒေသရင်းဖိုရမ် ERF ဝန်ကြီးများအဆင့်အစည်းအဝေးတို့ကိုထည့်ရောက်မှာဖြစ်ပြီးနိုင်ငံဆိုင်ဝန်ကြီးဒွန်ပရာမှုဝန်နိုင်နဲ့လည်းအမေရိကန်ထိုင်းမဟာမိတ်ပုံပြီးခိုင်မာရေးဆွေးနွေးချမှာပါမြောက်ကိုရီးယားနဲ့တန်တမာရေးနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုကိုတနင်္လာနေ့တုန်းကမေးမြန်းတာမှာတော့အ အာရှကိုမနေ့ဖြန်နေကင်းပိုင်းမှာထွက်ခွာမှာဖြစ်ကြောင်းဘန်ကောက်မှာနှစ်ရက်တာရှိနေမှာဖြစ်ပြီးအလုတ်သဘောအဆင့်ဆွေးနွေးမှုတွေမကြာခင်မှာပြန်ဆနိုင်မယ်လို့မျှော်လင့်ကြောင်းဖြေကြားခဲ့ပါတယ်။အာဆီယံဆွေးနွေးပွဲတွေအတွင်မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့အမေရိကန်တာဝန်ရှိသူတွေကြားတီးတန့်တွေ့ဆုံဖို့ရှိလားလို့မေးမြန်းတာမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူကကြေညာထားပြီးသားတွေ့ဆုံဆွေးနွေးမှုတွေကလွဲလို့တခြားတွဲဆောင်ဆွေးနွေးမှုတွေကိုမပြောပါဘူးလို့ဖြေကြားခဲ့ပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার အဖြစ်အဝါအပိသက်ကင်းစင်ရေးတည်တန်းတဲ့ငြိမ်းချမ်းရေးအတွက်တန်တမာရေးဆောင်ရွက်မှုနဲ့ယုံကြည်မှုတည်ဆောက်ရေးဆောင်ရွက်ချက်တွေကိုဆက်လက်ထောက်ခံမယ်အကြောင်းဒီရက်ပိုင်းနေ့အတွင်းမှာပဲအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကဲရေးဌာနကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကမြောက်ကိုရီးယားဘက်ကပေရင်တပ်ဒုံးကျည်စမ်းသပ်ပစ်လို့ခဲ့ပြီးနောက်ပိုင်းမှာလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကဆက်လက်ဆွေးနွေးမယ်ဆိုတဲ့သဘောမျိုးပြောဆိုထားတာပါဒီသတင်းပတ်ဘန်ကောက်မှာလုံးမဲ့အာဆီယံဆက်ဆက်အစည်းအဝေးတွေမှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုတက်ရောက်မှာမဟုတ်ဘူးလို့မီဒီယာတွေကဖော်ပြကြပါတယ်အရင်တော့ကလည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကဒီအစည်းအဝေးတွေကိုမတက်ဖဲမြောက်ကိုရီးယားအစိုးရဘက်ကတခြားတန်တမန်တွေကိုအမြဲတမ်းဆစ်လွတ်ခဲ့တာပါမြောက်ကိုရီးယားနဲ့အမေရိကန်ကြားတန်တမန်ရေးဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အော်ဒေဂတ်စ်ကတနင်္လာနေ့မှာ VOA ကိုအခုလိုပြောပါတယ်
Well, that's something that we're certainly not going to preview ahead of time. You know, our negotiations with the North Koreans are some of the most sensitive things.
ဒီကိစ္စကကျမတို့အနေနဲ့ကြိုးပြီးသတင်းမထုတ်ပါဘူးကဘာပေါ်မှာကျမတို့ဆောင်ရွက်ရမယ်တိတ်ကိုအထိရှာမခံတဲ့ကိစ္စတွေထဲမှာမြောက်ကိုရီးယားတွေနဲ့ဆက်ဆက်ညှိနှိုင်းမှုတွေလည်းပါပါတယ်ဒီကိစ္စအရေးကိုအနီးကပ်ဆုံးရင်ဆိုင်နေရတဲ့ကျမတို့ရဲ့မဟာမိတ်တွေနဲ့တော့ဆက်ပြီးဆွေးနွေးသွားမှာပါဒါကမြောက်ကိုရီးယားတရုတ်ဒါမှမဟုတ်လေအရှိတောင်အာရှကဆွေးနွေးစရာကိစ္စတွေဘာပဲဖြစ်ဖြစ်ပါဒေတာရင်းကကျမတို့မဟာမိတ်တွေကဒီကိစ္စကိုနေ့စဉ်နဲ့အမျှရင်ဆိုင်နေရတာပါဒါကသူတို့အနီးမှာပါငြိမ်းချမ်းစွာဖြည့်ရှင်းနိုင်ရေးကိုဥတီဆောင်ရွက်သွားမှာဖြစ်ပြီးဒီဟီမန်းချက်ပြည့်မီအောင်ကူညီပေးနိုင်သူတွေကိုလည်းကျမတို့အနေနဲ့လုပ်ငန်းစဉ်မှာကြိုဆိုပါတယ
်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးတွေလည်းဘန်ကောက်မှာကျင်းပမဲ့အရှိအာရှညီလာခံကိုတက်ရောက်ကြမှာပါတောင်တုပ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်တွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နောက်ထိုင်ဝမ်တို့နဲ့တရုတ်ကအငင်းပွားနေကြတာဖြစ်ပြီးတရုတ်ဘက်ကတောင်တုပ်ပင်လယ်ပြင်အတွင်အပိုင်စီးဆောင်ရွက်မှုတွေများလာနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲထွက်ပေါ်လာတာပါပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်ကျွန်းတူတွေနဲ့စစ်ဖက်ဆိုင်ရာအဆောက်အုံတွေကိုတောင်တုပ်ပင်လယ်ပြင်အတွင်တည်ဆောက်ခဲ့တာပါအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရအော်ဒေဂတ်စ်ကတော့အမေရိကန်ဘက်ကအထူးပဲစိုးရိမ်နေလို့ပြောပါတယ
်။ So as it relates to China, you know, the US does not seek any sort of conflict.
တရုတ်နဲ့ပတ်သက်လို့ကတော့အမေရိကန်အနေနဲ့ဘလို့ပဋိပက္ခမျိုးကိုမှမလိုချင်ပါဘူး။တင်းမာမှုတွေဖြစ်အောင်လုပ်နေတာမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတိုင်းအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေရေးစူးစမ်းနေတာပါ။သူတို့ပေးထားတဲ့ဂတိကဝတ်တွေအတိုင်းလိုက်နာဆောင်ရွက်ဖို့နဲ့ကုံသွယ်ရေးနဲ့အမျိုးသားလုံခြုံရေးဆက်ဆက်နေတာနဲ့အညီတန်းတူညီမျှတဲ့လုပ်ပိုင်권ရဖို့ကျမတို့စူးစမ်းနေတာဖြစ်ပါတယ်
။တောင်တုပ်ပင်လယ်ပြင်အတွင်းမှာတရုတ်ဘက်ကပိုင်ဆိုင်ကြောင်းတစ်ဖက်သက်ပြောဆိုထားချက်ကိုခိုင်မာအောင်ကြိုးပမ်းမှုတွေကိုအမေရိကန်ကအပြင်းအထန်ဆန့်ကျင်ထားပါတယ်။တရုတ်နဲ့အာဆီယံကြားမှာနိုင်ငံတကာဥပဒေတွေနဲ့အကျုံးဝင်မဲ့နှစ်ဖက်လိုက်နာရမဲ့စီးမျဉ်းစည်းကမ်းတွေထားရှိဖို့လဲအမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကထိုင်းနိုင်ငံကနေဩစတြေးလျနိုင်ငံကိုဩဂုတ်လ၄ရက်နေ့မှာခရီးဆက်မှာဖြစ်ပါတယ်။ဩဂုတ်လ၅ရက်နေ့မှာတော့ Federated States of Micronesia ကိုသွားရောက်မှာဖြစ်ပြီးပစိဖိတ်ကျွန်းနိုင်ငံကိုသွားရောက်မဲ့ပထမဦးဆုံးသောအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်လာမှာပ
ါ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့က9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တော်ရှင်များခင်ဗျာ။ American Bureau of News Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ30ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေမနက်9:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေတဲကအပတ်စဉ်စီးပွားရေးအစီအစဉ်တစ်ခုမှာတော့
အဲ့တော့ကျောင်းမီးသေးကိုအစိုးရဝယ်ပြီးတော့မှဝရှိကွမ်ဟန်ကုမ္ပဏီကို၎င်းပေးရပါတယ်။ဝရှိကွမ်ဟန်ကုမ္ပဏီကထွက်တဲ့တရက်စစ်တပ်အားကိုတယူနစ်ကို3.3935
US ဒေါ်လာနဲ့ရှမ်းပြည်နယ်ပြလောင်းမြို့နယ်တီချစ်ကျောင်းမီးသေးသုံးဓာတ်အားပေးဆက်ယုံနဲ့ကျောင်းမီးသေးအတွင်းကိုမြန်မာအစိုးရအနေနဲ့ချက်ချင်းရဆိုင်ပေးဖို့အရက်ဖွဲ့အဖွဲ့အစည်းတွေကဘာကြောင့်တောင်းဆိုနေတယ်လဲဆိုတာကိုမကြခင်နားဆင်ကြရမှာပါ။ဒီအစီအစဉ်ပြင်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသတင်းကန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံလင် American တခွင်ကိုမကြခင်နားဆင်ကြရပါမယ်။ဒီအစီအစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားကြတဲ့ကြေတာထားတဲ့မြန်မာပြည်ကျောင်းသတင်းဆောင်မတွေကိုမူလဆောင်မရှိရဲ့အာပေါ်မပြတ်မတ်အင်ဂျင်နိုင်တဲ့အတူကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာဇူလိုင်လ29ရက်နေ့ရက်စွဲနဲ့ eurasia.com မှာဖွဲ့စည်းပုံဥပဒေပြင်တာထက်ပို့ပါတယ်ဆိုတဲ့ဒေါက်တာ S Chandrasekaran ကြေတာထားတဲ့ဆောင်ပါတဲ့ဘုကနဲ့ကောက်နှုတ်တင်ပြလို့ပါတယ်မြန်မာနိုင်ငံမှာတက်မရိုကကန့်ကွက်တဲ့ကြားကအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဇူလိုင်လ20ရက်စွဲပါစာတမ်းအမှတ် 6569 နဲ့ပြင်ဆင်ချက်တွေအစုပြုခဲ့ပါတယ်လို့ဆိုပြီးအစကြီးကြေတာထားပါတယ်ဆိုပြကြတွေကိုစဉ်းစားဆွေးနွေးပြီးလွတ်တော်ကိုတင်ပြဖို့အဖွဲ့ဝင်45ဦးကော်မတီကိုဖွဲ့ဖို့အချက်လဲပါဝင်ပါတယ်တဲ့မြန်မာစစ်တပ်ကအဆိုပြချက်ပါတစ်ခုမှမတင်ပေမဲ့လည်းဖွဲ့စည်းပုံပြင်ရေးဆွေးနွေးပွဲကိုတက်ရောက်ဖို့တော့တပ်မတော်သားကိုယ်စားလှယ်125ယောက်ရှိတဲ့အထက်ကကိုယ်စားလှယ်88ဦးကိုအမည်စင်းပေးခဲ့ပါတယ်လို့ဆိုပါတယ်ဒီကိုယ်စားလှယ်တွေကိုဆီလွတ်တာဟာဆွေးနွေးပွဲမှာအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့ဆိုလိုတာမဟုတ်ပဲဆွေးနွေးပွဲတွေနောက်နေစေပြီးတက္ကသိုလ်2020အထိရှေ့ကျသွားဖို့လုပ်မှသိကြပါတယ်တဲ့ပဲချေကိုရောက်ရောက်ပုံမှန်436ပြင်ဖို့ရောက်ရင်တော့ရှေ့ဆက်မတူဖြစ်သွားနိုင်တယ်လို့လည်းဆိုပါရယ်တမတော်ရဲ့ပြည်တော်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကလည်းကိုယ်စားလှယ်28ဦးဆွေးနွေးပွဲကိုဆီလွတ်ဖို့အမည်စင်းတင်ထားပြီးအစိုးရ114ချက်တင်ထားတဲ့ NLD ပါတီကတော့5ဦးအစိုးပြုချက် 1114 ချက်တင်ထားတဲ့ SNLD ကကိုယ်စားလှယ်3ဦးအမည်စင်းတင်ထားပါတယ်လို့ပြောပါရယ် NLD ရဲ့အစိုးပြုချက် 114 ချက်ထဲမှာကအရေးကြီးဆုံးအချက် 12 ချက်ကိုစာရေးသူကတင်ပြထားပါရယ်အဲ့ဒီချက်တွေကတော့နိုင်ငံတော်၏အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားတွင်တက်မတော်ကပါဝင်ထမ်းဆောင်ရေးအစားအဲ့ဒီစာချုပ်မှာပဲပြည်သူစံနာနဲ့အကြီးဆိုတဲ့ဇာတ်ရိုက်ကိုဖြည့်ဆွဲရေးအချက်ကာကွယ်ဦးစည်းချုပ်ဟာလက်နက်ကင်တပ်ဖွဲ့အလုံးရဲ့ဦးစည်းချုပ်ဖြစ်တယ်ဆိုတဲ့အချက်ကိုပဲဖျက်ရေးရေးပေါ်အခြေအနေမှာကာကွယ်ဦးစည်းချုပ်ကအာဏာလွှဲပြောင်းယူနိုင်ခွင့်စပိုက်ကိုအစားထိုးရေးတက်ကရစ် 2020မှာတက်မတော်သားကိုယ်စားလှယ်ဦးရေကို15ရာခိုင်နှုန်းလျှော့ချရေးကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်လုံခြုံရေးဝန်ကြီးအဖြစ်တာဝန်မယူခင်စစ်တပ်ကအနားယူရေးအဲ့ဒီဝန်ကြီးတွေကရာထူးကအနာမပေးခင်တမရကကာကွယ်ဦးစည်းချုပ်နဲ့တိုင်ပင်ရမယ်ဆိုတဲ့စာပိုက်ကိုပဲဖျက်ရေး Article 436ကိုပြင်ဆင်ရေးမြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝင်နေဆက်လုံခြုံရေးဝန်ကြီးနေရာမှာအထက်နဲ့အောက်လွှတ်တော်တို့ကဒုတိယဥက္ကဋ္ဌနှစ်ဦးစီဖြင့်အစားထိုးရေးရေးပေါ်အခြေအနေကြေညာရမှာတမရကကာကွယ်ဦးစည်းချုပ်နဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့အချက်ကိုပဲဖျက်ရေးရေးပေါ်အခြေအနေမှာဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာအလုံးကိုကာကွယ်ဦးစည်းချုပ်ထံအပ်နိုင်ရမယ်ဆိုတဲ့အချက်ကိုပြင်ဆင်ရေးArticle 58စာလုံးကိုပယ်ဖျက်ရေးပြည်ထောင်စုဝန်ကြီးများတာဝန်ထမ်းဆောင်စဉ်နိုင်ငံရေးပါတီနဲ့ကင်းဝေးရမယ်ဆိုတဲ့ကန့်သတ်ချက်ကိုယုံသိရေးဆိုတဲ့အချက်တွေဖြစ်တယ်လို့យေတာထားပါတယ်တကယ်တော့ NLD ရဲ့ရဲရဲနဲ့အဆိုပြုချက်အားလုံးဟာတက်မတော်ကိုအထူးပြုထားပါတယ်ဒီအဆိုပြုချက်တွေနဲ့ NLD နဲ့ဒေါန်ဆန်းစုကြည်တို့ကတက်မတော်နဲ့တက်မတော်ကရေးဆွဲထားတဲ့2008ခုနှစ်အခြေခံဥပဒေကိုသူတို့ဘယ်လိုထင်သလဲဆိုတာကိုပြသတာဖြစ်ကြောင်းយေတာထားကြောင်းပါခင်ဗျာ
ဆက်လက်ပြီးကောက်နှုတ်တင်ပြလိုတာကဇူလိုင်လ29ရက်နေ့ရက်စွဲနဲ့ deaconherald.com မှာဆောင်းပါးရှင် Ania Van Bommick ရေးသားထားတဲ့ American Visa ပိတ်ပင်ခံထားရတဲ့မြန်မာစစ်တပ်အကြီးအကဲကိုအိန္ဒိယကအခန့်ဆိုတဲ့ဆောင်းပါးတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။ Rohingya တွေပေါ်လူမျိုးစုလိုက်ရှင်းလင်းရေးလှုပ်ဆောင်ခဲ့ရမှာပါဝင်တဲ့အခန့်ကဏ္ဍကြောင့် American ပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ကိုယ့်ရဲ့ကြခီးစဉ်ကိုအိန္ဒိယကအရှင်အဖြစ်အဲ့ခံနေပါတယ်ဆိုပြီးအစချီရေးထားပါတယ်။
ူရဲ့ခီးစဉ်ဟာဇူလိုင်လ25ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိဖြစ်ပြီးတနင်္လာနေ့ကအိန္ဒိယကာကွယ်ရေးဒုဝန်ကြီးရှယ်ရီပက်နစ်နဲ့တွေ့ဆုံခဲ့ရမှာနှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးပူးတွဲစီရေးလေ့ကျင့်မှုနဲ့အိန္ဒိယကမြန်မာစစ်တပ်ကိုလေ့ကျင့်သင်တန်းပေးရေးကိစ္စတွေပါဝင်တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကိုကူကပြီးရေးသားထားပါတယ်။နှစ်နိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးနားလည်မှုစာကြွန်လွှာကိုလည်းလက်မှတ်ရေးထိုးခဲ့တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီး S. Jayashankar ကလည်းအကျိုးရှိတဲ့ဆွေးနွေးပွဲလို့ဆိုပါရယ်မြန်မာတပ်မတော်နဲ့တပ်မတော်ခေါင်းဆောင်တွေကိုရိုဟင်ဂျာလူမျိုးတုံးရှင်းလင်းရေးကိစ္စအတွက်နိုင်ငံတကာကအပြင်းထန်ဝေဖန်ကန့်ကွက်ထားပေမဲ့အမျိုးသားအကျိုးစီးပွားနဲ့မဟာဗျူဟာအရအိန္ဒိယနိုင်ငံကတော့ဒီအထက်မပါဝင်ခဲ့ပါဘူးမြန်မာပေါ်ဩဇာရှိဖို့အိန္ဒိယဟာတရုတ်နိုင်ငံနဲ့အပြိုင်ဆိုင်ဖြစ်နေခဲ့တယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကစစ်သွေးကြွတွေကိုနှိမ်နင်းရမှာလဲနှစ်နိုင်ငံတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။နိုင်ငံခြားရေးမူဝါဒကအမျိုးသားလုံခြုံရေးကိုအလေးထားပါတယ်လို့လဲဂျာရှနကာက Twitter မှာရေးခဲ့ပြီးမြန်မာနိုင်ငံဟာအိန္ဒိယရဲ့ At East မူဝါဒအရာအရေးကြီးကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားတယ်လို့ရေးသားထားပါတယ်ရှင်။
ပရရှိမှာပြောဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ Ranger Muslim တွေနေရာပြန်ရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနအကူအညီအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ Ranger ရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြန်ရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးရခိုင်ဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လဲဒေသတွင်းတည်ငြိမ်မှုကတော်လေးပျက်စီးနေတယ်လို့ဆိုရမှာပါ။ဒီလိုချင်းနေမျိုးမှာမြန်မာဆွေရဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလားနိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလားဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နီလန်ရောရှိပါလားအခုလာမဲ့အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ VOA American အသံရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်မှာတပတ်ကို2ချိန်ထုတ်လွှင့်တင်ဆက်ပေးနေပါရခင်ဗျာ။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပါဝင်ဖိတ်ခေါ်ဖို့လည်းတခါရဲဖိတ်ခေါ်ပါရစေ။အခုအလှည့်ကြတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လှလှတန်က George Grow နဲ့အတူတင်ဆက်ပေးပါမယ်ခင်ဗျာ
ဒီနေ့မနေ့ကျင်းပြမယ် Idiom အသုံးက
Hold your horses
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကခြင်ထားပါဆုပ်ထားပါYOU are yoga thin e HORSES horses ga mien dui so lo zakwai khlun ye dai yai de be ga mien dui ko kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo mien dui ye zajou dui ko kain tha ba swe da ba so da ba be da chang di thong ye idiom so le twa wai de be ga lo shin ma de ta khu khu ko ma lut de be sign tha ba lo yi nyun na phit ba de so lo da ga lo မြင့်ကိုမမောင်းရလေအောင်ဆိုင်းထားရင်ဇက်ကျိုးကိုဆွဲထားပါလို့ညီညွန့်ပြောတာနဲ့အတူတူပဲဖြစ်ပါတယ်။အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူး၊လုပ်မဲ့အခြေအနေမရသေးဘူး၊ဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်။တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ညီညွန့်တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကို ခိတဆိုင်ထားပါအောင်အခြေအနေမပြီးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် VOA အတွက်ထုတ်လွှင့်ပေးနေတဲ့ဒေါ်လှလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍအလှပါရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတီချစ်ကျောင်းမီသွေးသုံးဒါးပိဆက်ယုံနဲ့ကျောင်းမီသွေးတွင်းကိုမြမအစိုးရဘက်ကချက်ချင်းရိုက်ဆိုင်ပေးဖို့အရက်ဘက်အဖွဲ့အစည်းတွေကဒီလာတဲ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးညီလာခံမှာတောင်းဆိုခဲ့ကြပါတယ်တရုတ်ကုမ္ပဏီတစ်ခုကလည်းပတ်တဲ့တီချစ်ကျောင်းမီသွေးသုံးရင်းနှီးငွေဒါးပိဆက်ယုံကလျှက်စစ်တအားကိုအစိုးရကပြန်လည်ဝေရည်ရဲနေရမှာပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြနေကြပါတယ်မြန်မာနိုင်ငံပွန်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဘက်မိတ်ဘက်မဟာမိတ်အဖွဲ့ MATA ကဥအောင်ကျော်မိုးနဲ့ဆက်သွယ်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိနေတိုက်တင်ပြထားပါရခင်ဗျာ
ရှမ်းပြည်နယ်ပင်လောင်းကတီချစ်ချောင်းမီသွေးသုံးရင်းနှွေးငွေတအားပေးဆက်ယုံအရေးကကုလသမဂ္ဂလူခွင့်ရေးညီလာခံအထိရောက်ရှိခဲ့တာပါ2002ခုနှစ်မှာစတင်တည်ဆောက်ခဲ့ပြီး2005ခုနှစ်မှာစပြီးတော့လဲပတ်ခဲ့ပါတယ်2014ခုနှစ်မှာတော့အကြီးစားပြင်ဆင်မှုအတွက်ရန်နာပြီး2016ခုနှစ်မှာပြန်လဲလဲပတ်ခဲ့တာပါတီချစ်ချောင်းမီသွေးသုံးရင်းနှွေးငွေဓာအပေးဆက်ယုံကိုဘယ်လိုလဲပတ်နေလဲဆိုတာကိုမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဖက်မဟာမိတ်အဖွဲ့ကဥအောင်ကျော်မိုးကအခုလိုပြောပါတယ်
ပြည်ချင်းကြောင့်ပြည်သူတုံတရားစစ်တာအပေးဆဲုံတဲ့တရက်ကိုတန်းချိန်2000ကနေမှ2500ကျားကိုတင်ပို့ခိုင်းပါလေတဒန်းကိုဗမာကျပ်ငွေ4000ကျပ်ငွေနဲ့ကျွန်တော်တို့ပေးဝယ်ရပါတယ်ဒါပေမဲ့2018ခုနှစ်ဆယ်လပိုင်းမှာကြောင့်ပြည်သူတန်းဈေးနှုန်းကို4800နှုန်းနဲ့အရင်စွိုင်းရင်ကုန်ပြီးရတယ်မှာဈေးနှုန်းတက်တောင်းခဲ့ပါတယ်အဲ့ဒီအတွက်တန်းချိန်2000နဲ့တည့်တော့မှပြန်မြ3000လီဝါလောက်ရှိတယ်ဆိုတော့သိရပါတယ်ကတော့တိုင်းောင်းတုံးတောင်းဆိုတော့ပုံကြစိတ်နဲ့သိရပါတယ်။အဲ့တော့ကြောင်မီသေးကိုအစိုးရအဝယ်ပြီးတော့မှဝရှိကွမ်ဟန်ကုမ္ပဏီကိုလကားပေးရပါတယ်။ဝရှိကွမ်ဟန်ကုမ္ပဏီကထွက်တဲ့တရက်စစ်တပ်အားကိုတယူနစ်ကို3.35 US dollar နဲ့ဦးနဲ့ကျွန်တော်တို့နိုင်ငံအစိုးရအနေမှပြန်ဝယ်ရပါတယ်
။ဒါပေမဲ့ကြောင်မီသေးတူးဖော်တဲ့ကုမ္ပဏီဘက်ကအကျွေးအကြေမဆက်သလိုကြောင်မီသွေးဘိုးကလည်းဈေးတက်လျှက်စစ်သုံးဆွဲကားတွေကလည်းအကြေမပေးသေးဘူးလို့စင်းစစ်ချုပ်ယုံအစင်ခန်းစာကိုကုကပီးဥအောင်ကျော်မိုးကအခုလိုပြောပါတယ
်ကြောင်မီသွေးမိုင်းကို2000နဲ့ကျွန်တော်တို့၄ခုနှစ်မှာစတင်ပြီးတော့မှအာ24ပါတယ်အဲ့တော့နားဖအစစ်ဆိုးကနေပြီးတော့မှမြန်မာကျောင်းကို5 billion ကိုကျွန်တော်တို့အဲ့ကြောင်မီသွေးမိုင်းပြုဖို့အတွက်ထောက်ချီးပေးခဲ့ပါတယ်မှဒါပေမဲ့2018ခုနှစ်ပြည်သူ့ငွေစင်ပူပေါင်းကော်မတီကနေမှစင်းစစ်ချုပ်ရုံအစီအခံကနေဘာထွက်လာလဲဆိုရင်ဒီ5 billion နေမှ 3.5 နီးပါးလောက်ကပဲဆက်ခဲ့ပါသေးတယ်။ဂျန်တဲ့ဥစ္စာက 3.5 billion ကျပ်ငွေလောက်ကိုအကျွေးမဆက်ခဲ့ဘူး။အဲ့ဒီမှာထပ်ပြီးတော့ဘာထပ်တွေးရလဲဆိုလို့ရှိရင်ဝူရှိကွာဟန်ကုမ္ပဏီက2015ခုနှစ်မှာသူကတင်တာအောင်ပါတယ်။ကြောင်မီသွေးသွင်းဖို့အတွက်ခေတင်ဆိုင်းရင်ကုမ္ပဏီကိုနိုင်ငံတော်ကနေပြီးတော့မှ 3.8 billion ကိုထပ်ပြီးတော့ကြောင်မီသွေးဘိုးဆိုရင်မှကျူတင်ငွေပေးချေခဲ့တာကိုထပ်တွေ့ရပါတယ်။နောက်တစ်ခုအန်အောစီယာကောင်းတာကဧရင်ဆိုင်းရင်မိုင်းလေးမှာသုံးနေတဲ့လျှက်စစ်ပမာဏကိုလျှက်စစ်ဓာတ်အားယူနစ်က2002ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အတိုင်းဒီယူနစ်ကိုအစိုးရနှုံထားတဲ့ရော့ဒီမှာအခုအများပြည်သူသုံးဆွဲနေတဲ့နှုံထားတဲ့ရော့ချတဲ့နှုံထားတဲ့သုံးရတာဖြစ်ပါတယ်။အဲ့ဒီအတွက်ဧရင်မိုင်းနွေးကုမ္ပဏီကအစိုးရဘက်မှာအဲ့လိုရှော့ပြီးကပေးရတော့မှအစိုးရဘက်မှာလျှက်စစ်ကျွေးချံမီတာကဒီနေ့ဒီချိန်ထိပေးဆောင်ခြင်းမရှိသေးတော့လဲစင်းစရာခိုင်နှန်းနေတာပေါ်ပြနေတာတွေ့ပ
ါတခါတရုတ်ကုမ္ပဏီဘက်ကလည်းအမေရိကန်နည်းပညာသုံးတယ်လို့ပြောခဲ့ပြီးအဲ့ဒါကလည်းမဟုတ်ဘူးလို့ဥအောင်ကျော်မိုးကပြောပါတယ
်ဒီတရုတ်ကြောင့်ဒီသုံးလျှက်စစ်တာအပိစက်ုံကအမေရိကန်နည်းပညာအသုံးပြုပြီးတော့မှလဲပတ်ပါမယ်လို့ပြောခဲ့တဲ့ကိစ္စကိုကျွန်တော်ပြန်ဖြေရှင်းခိုင်းပါတယ်ကျွန်တော်အနေနဲ့ဒီဥစ္စာကိုအမေရိကန်တိုင်ယုံကိုမေးလိုက်တဲ့အချိန်မှာအမေရိကန်တိုင်ယုံကတရုတ်အစိုးရနဲ့တော့ကောင်းတရုတ်ကုမ္ပဏီတွေနဲ့တော့ကောင်းနည်းပညာချင်းဖလှယ်ထားခြင်းမရှိပါဘူးဆိုတဲ့အကြောင်းကိုအမေရိကန်တိုင်ယုံကတာဝန်ရှိတဲ့သူတွေကတောင်းညို့လာတဲ့အချိန်မှာဒီအကြောင်းကိုဖြေကြားပေးပါတယ်။ အဲ့ဒီကိစ္စနဲ့ပတ်သက်လို့ဝရှိကွာဟာကုမ္ပဏီကတာဝန်ရှိတဲ့သူတွေကိုကျွန်တော် public consultation လုပ်တဲ့အစည်းအဝေးမှာကျွန်တော်ထားမိတဲ့အချိန်မှာသူတို့အဲ့တုန်းကဒီကိစ္စကိုပြောခဲ့တယ်ဆိုတဲ့ကိစ္စကအစည်းအဝေးမှာတန်းထဲမှာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီနေ့ချင်းဒီဝရှိကွာဟာကုမ္ပဏီကတာဝန်ရှိတဲ့သူကမဖြေရှင်းဘူး။ဒီစိတ်ယုံတွေကနေပြီးတော့မှပဲစိတ်ယုံကပဲဒီကိစ္စကမဟုတ်ပါဘူးဆိုတဲ့ဥစ္စာငင်းပယ်တဲ့အတွက်ကျွန်တော်ကတာဟာတိုင်းပြည်နဲ့တိုင်းပြည်ရဲ့အစိုးရနဲ့ကျွန်တော်တို့လူထုကိုလိမ်လည်လဲပြားခဲ့တာပဲဆိုတဲ့ဆွတ်ဆွဲချက်ကိုကျွန်တော်ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါ
2014ခုနှစ်မှာရန်နာထခဲ့ပြီးတဲ့နောက်ပဝန်းကျင်ထိခိုက်မှုဆန်းစစ်ခြင်းအစီရင်ခံစာ EIA အတွက်စမ်းသပ်လက်ပတ်တယ်လို့ဆိုပေမဲ့အခုဓာအပိစက်ယုံကိုဘလို့ပုံစံလက်ပတ်နေတယ်လဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိလာပါဘူ
းအရင်နှစ်နှစ်သာကာလတုန်းကတော့ EIA အစီရင်ခံစာထုတ်ပြန်မှုတွေစမ်းသပ်လက်ပတ်တယ်ပြောပါဒါပေမဲ့ဒီနေ့ဒီချိန်မှာစမ်းသပ်လက်ပတ်သလားတရားဝင်လက်ပတ်ခွင့်ပြုလိုက်ပြီလားဆိုတဲ့ကိစ္စတွေကရှင်းနေရင်မရှိပါဘူးနောက်တစ်ခုကတော့အစိုးရနဲ့စာချုပ်ချုပ်ဆိုရတဲ့မိုင်းသွင်းကုမ္ပဏီရောဒေသစစ်တပ်အပိပဲကုမ္ပဏီရောစာချုပ်တွေဟာပွင့်လင်းမြင်သာမှုမရှိပါဘူးအဲ့ဒီမှာဆိုရင်ပြည်သူပြည်ထောင်စုစီရင်စစ်ချုပ်ရုံအစီရင်ခံစာရဲ့စီရင်စရာကိစ္စဆိုရင်အကျိုးစီးပွားဖြစ်ထွန်းတဲ့အချိန်ကြတော့မှဒီဥစ္စာကိုပေးချေပါမယ်ဆိုတဲ့ဥစ္စာတွေကလည်းပြောလာပါတယ်အဓိကတော့သူတို့ရည်မှန်းထားတဲ့အတိုင်းပဲကဘာ130မထွက်ဘူးဆိုတာကတော့သိကြပါတယ်ဒါတွေကိုဘယ်သူမှကြောင်ဝိသေးသုံးတရက်ကိုတန်းကြီး2000နဲ့2500ကြာကျောင်းကြီးလေးကုန်ကြနေတယ်မိရှို့နေတယ်ဆိုတဲ့ကိစ္စကဒါတွေကိုဘယ်သူကစောင့်ကြည့်တယ်လဲဘယ်သူကဒါတွေကိုဟိုမော်နီတာလုပ်နေတယ်လဲဒါတွေကိုလူလူထိခိုက်မှုတွေအတွက်ဘယ်သူကနေမှတာဝန်ခံနေတယ်ဆိုတဲ့ကိစ္စတွေကဒီနေ့ပြင်ပြီးရှင်းလင်းခြင်းမရှိပါဘူ
းရှမ်းပြည်နယ်ပင်လောင်းမြို့နယ်တွင်ကတီချစ်ဒေသမှာတော့ဒေသခံအများစုကစိုက်ပျိုးရေးကိုအားထားလုပ်ကင်ကြတာပါအခုလိုစက်ယုံကြီးတဲလိုက်တာကြောင့်ဒေသခံတွေအလို့အကံရရှိမှုအခြေအနေကရောဘလို့ရှိပါသလဲ
ဒေသခံတွေအတွက်အလို့အကံအခွင့်အလမ်းဆိုတာကတော့ဒါကမရှိပါဘူးဒေသခံတွေကမူလအတိုင်းပဲစိုက်ပျိုးရေးတွေနဲ့လုပ်ကင်ကြတယ်ဒေသခံတွေကအဲကြောင့်ဒီမိုင်းတွင်းနဲ့ကြောင့်ဒီစိုက်ရုံတွေမှာအလို့လုပ်ကင်တဲ့ဥပ္ပယနဲ့ပါပါတယ်ပြင်ပအနေပဲပါပဲဒေသဒေသတို့တခြားဒေသတို့လာပြီးမှလှုပ်ဆောင်ကြတဲ့တွေများပါတယ်ဒါပြောဒေသတွေမှာသူတို့ရဲ့ဥစ္စာကအတွေ့အကြုံကြောင်းတဲ့လုပ်ငန်းဟာတိုင်းသားတွေဖြစ်တဲ့ပိုတိုင်းသားတွေနဲ့ချန်တိုင်းသားတွေဖြစ်တဲ့သူတို့ကစိုက်ပျိုးရေးနဲ့အတမူမှကြောင်းကြတဲ့လူတွေဖြစ်ပါတယ်
။ဒါပေမဲ့လည်းဒေတာတွင်းမှာတော့လျှက်စစ်မီရရှိနေပါတယ
်။ဒေတာကနေရလျှက်စစ်မီရတော့ဒါရပါတယ်။ဒါကတော့အခုဥစားကတော့ဘယ်လိုင်းကနေတွေ့လဲဆိုတာကိစ္စကျွန်တော်တို့မသိဘူး။ဒါကတော့ကျွန်တော်တို့ဒေတာမှာမြန်မာနိုင်ငံရဲ့2030မဟာဗျူဟာမြို့သားလျှက်စစ်တာမဟာဗျူဟာစီမံကိန်းကတချို့ရတယ်မှာလျှက်စစ်မီရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှဒါတွေကိုဟိုကအကောင့်တွေပေါ်နေတဲ့ကိစ္စတွေအတွက်ပဲတက်လုံနေတာ။
မတ်တင်ကြီးထရဲ့စီးပွားရေးကဏ္ဍတင်ပြချက်ဖြစ်ပါရခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်းApple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဂုတကာတူတက်ဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြရပါဦးမယ်။အခုတစ်ပတ်တူတက်ဆောင်လင်အမေရိကန်တခွင်အစီအစဉ်မှာဒုက္ခသည်မိန်းကလေးငယ်တွေနဲ့ဖွဲ့စည်းထားတဲ့ Pitching to the Chin Tan ပြိုင်ဆိုတဲ့အဖွဲ့ Cherry's မှုတ်ပြိုင်ပွဲဗိုလ်ချုပ်ကြီး George Washington အကြောင်းစာရာတွေကိုကုအောင်ကန်ကတင်ဆက်ထားပါတယ်ခင်ဗျာ။
ဒါဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါရယ်ဖီစင်တူဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတစ်လွှာကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံပြိုင်တီဆိုကြပြီးတော့မျောလင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါစစ်ပွဲတွေဖြစ်ပွားရာဒေသ နိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့ Mingling Area ဖြစ်စဉ်တူတချင်းတံမြန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တချင်းတွေကတော့မျောလင့်ချက်ငြင်းငြင်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါဖြစ်စဉ်တူအဖွဲ့တည်ထောင်သူ Khon Phulam က
Pisintu is a Indian word.
Pisintu ga Indian ga. Pisura chin nan le ha khawwe chi daw ma yauk de su de a deibe ba.
Di phwe ha Washington DC man shi de National Cathedral phaya chang ji ma dukha de yee ne patte pi chin ba de pwe twin thuru ga tchin la so ja da ba. Gaba de wan ga dukha de re yee po pi lo ti la ja bo so re yee ye chin ne aku lo pa win na ba. Yau myin tan ja thu yun su shin a phye a chyo ywe che ya ma le chin a ywe che khan a bu de Khon Phulam ma. Di phwe go လုပ်ခဲ့တဲ့ဆလီနီကစတင်ဖွဲ့စည်းတာပ
ါ The Pisintu Chorus was created to give
ငါတို့မှာရှေ့ပြောင်းချီချနေတဲ့အခါမှာကိုဘာလဲဆိုတာပျောက်ဆုံးနေရတာကြောင့်ရှေ့ပြောင်းချီချသူတွေဒုက္ခတွေကလေးတွေအတွက် Pisintu အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရင်ကျင်းမှုဘာသာစကား sorry နဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့အခက်အခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း21နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထွန်းမှာရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းတပင်ဒီဆိုရဲအဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှရှိတဲ့မိန်ပြည်နယ်ပေါ့တလန်းမြို့မှာအခြေစိုက်ပါတယ
် Portland Maine is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့တလန်းမြို့လေးဟာရွှေပြောင်းခြေချလာသူတွေကိုကျူးစူးလာတာပါအခုဆိုရင်လည်းအမေရိကနောက်တောင်ဘက်ကွန်ဂိုနဲ့အင်္ဂိုလာကရွှေပြောင်းခြေချလာသူ300လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်တဲ့တရားတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပြိပခါတွေရော့ပါလာစေတဲ့အကြောင်းအရာမျိုးကိုပဲရေးပါတယ်။ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာဒေသကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ
။ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်။အီရက်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လူးမ်က
When I sing on stage I feel empowered.
ဆီမမတချင်းဆိုတဲ့အခါခွန်အားတက်ကြွလာပါတယ်။တခြားသူတွေဒီချင်းနားထောင်တဲ့အခါမှာလည်းကျမလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
။ Peace into တချင်းတံမြန်ဒီဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လည်းပြောကြပါတယ်ခင်ဗျာ။ American ပြည်အောင်စုမှာနွေရာသီကာလပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြန်ကြလေရှိပါတယ်။ခြေချောင်းချင်းချိတ်ဆက်ပြီးတော့လဲတာဘာကာကိုအမြင်စားတာမြို့သီးအဆက်စားတာစတာတွေလည်းပြန်ကြပါရယ်ပို့ထူးကြတာကတော့ cherry အစစ်မှုတ်ပြိုင်ပွဲပါ cherry ဈေးကိုပါဇက်နဲ့ဝေးဝေးထိရောက်အောင်မှုတ်ထုတ်တဲ့ပြိုင်ပွဲကို Auckland မှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုအခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါရယ်ဒီနေ့2019ခုနှစ်ပြိုင်ပွဲမှာ champion ဆုရသွားသူ Kevin Butt ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ခဲ့တာဖြစ်ပြီး16.5 meter အကွာဝေးထိရောက်အောင် cherry ဈေးကိုမှုတ်ထုတ်နိုင်ခဲ့သူပါ
I actually started when I was 10 years old
အသက်ဆယ်နှစ်အရွယ်တဲကဒီပြိုင်ပွဲမှာဝင်ပြန်လာတာပါအဖေလည်းဒီလို cherry ဈေးမှုတ်ပြိုင်ပွဲမှာပါဝင်ခဲ့ပြီးသူကစိုက်ပျိုးရေးလုပ်ပါတယ
် Guinness မှတ်တမ်းဝင် cherry ဈေးမှုတ်ပြိုင်ပွဲဝင်နိုင်ဖို့ဆိုရင်အလေးအကျင့်လည်းလိုပါတယ်အသက်ကိုပြင်းပြင်းရှူနှာခမ်းကိုဆေးပြီးအဆေ့ကိုမှုတ်ထုတ်မှသာခက်ဝဲဝဲကိုရောက်နိုင်တာပါဒိုင်လူကြီး Leona Foster က
The Cherry Pit Spit is open to anybody. It's free in the morning starting about 10 o'clock.
ပြိုင်ပွဲမှာလူတိုင်းပါဝင်နိုင်ပါတယ်။မနေ့10နိုင်လောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်မှုန့်နိုင်သူ10ဦးကိုစကားတင်ရွေးပါတယ်
။ Cherry ရေစတင်ခုတဲ့ဇူလိုင်လလောက်မှာဒီပြိုင်ပွဲကျင်းပတာပါ။ပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစုံတာကြောင့်စီကံလည်းအထိုက်အလျောက်ရှော့ပေါက်ပေးထားပါတယ်။ဒါပေမဲ့လည်းပါဇက်ကနေထွေးထုတ်ပြီးတော့ပြန်ရမှာပါ။ပြိုင်ပွဲဝင်သူတူက
I personally think it's kind of fun.My mother doesn't think that
ဒီပြိုင်ပွဲကပြောစရာကောင်းပါတယ်။ main clay တွေနဲ့မသင့်တော်ဘူးဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူး။ဒါပေမဲ့လည်းအဖေကဘယ်လိုမှုတ်ထုတ်ရသလဲဆိုတာသင်ပြီးတော့အယံပြောပါတယ
်။ပြိုင်ပွဲကျင်းပလာတာဒီနှစ်ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမိသားစုရဲ့အစဉ်အလာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တဦးကပြောပါတယ်။ပြိုင်ပွဲ season 2 Lynn Sage က
Back in 1974 dad was looking for something to do with
cherry. 1994ခုနှစ်မှာအဖေက cherry ဈေးတွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြိုင်ပွဲလုပ်ဖို့စဉ်းစားမိခဲ့တာပါ။ cherry သီးစားပြီးအဆစ်တွေကိုထွေးထုတ်တာကြောင့်ဒီအဆစ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်။ဖျက်သီးဈေး၊ဈီးသီးဈေးတွေလည်းမှုတ်ထုတ်လို့ရပါမယ်။ cherry ပဲရွေးဖြစ်ခဲ့တာပါ
။ cherry ဈေးကိုခဝဲဝဲရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုတွေရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလှတယ်လို့ Sage ကပြောပါရခင်ဗျာ။
ဒီတစ်ခါတင်ပြလိုတာကတော့အမေရိကန်ပြည်ထောင်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါနောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲဖြစ်တောင်းအနှံ့ချင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့တုန်းကအဲ့ဒီပျောက်ကြားဆစ်တနန်းကိုတက်ရောက်ခဲ့ပါတယ
်ဗြိတိရှ်ကိုလိုနီနယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့ကဗြိတိရှ်ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာတူပုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်အလက်နေတောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာအိုဟိုင်းယိုမြစ်ဝမ်းကိုတင်ပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့ရေးစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကဝင်းကြီးအနီဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာအဲလက်နီတောင်တန်းတွေကိုကျော်ဖြတ်ခဲ့ကြစဉ်မှာအိန္ဒိယန်တွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုယင်ဆိုင်ခဲ့ရပါတယ်။ဗြိတိရှ်တွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။အဲ့ဒီအတွေ့အကြုံတွေကိုရရှိခဲ့ပြီးတဲ့နောက်နှစ်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony Navy တွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာထူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိအမှတ်ပြုမှုကိုရရှိခဲ့သူပါ။
အဲ့ဒီနောက်ပြင်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနေဗျူဟာကိုအသုံးပြုပြီးတော့ဗြိတိရှ်တွေကိုစန့်ကျင်တိုက်ခတ်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိမတ်ပြုခံရသူဖြစ်ပါတယ
်။ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါ။ဒီအစီအစဉ်ကိုတောက်ကြနေညမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရခင်ဗျာ VOA ကထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့ဤပညာအမျိုးသမီးကန္တာဘလော့ဂါတွေပြောသမျှမြမအရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာဓာတ်ရိုက်လေးလိုင်းဆွေးနွေးကန်တဲ့တည်ယုံကြည်ရာစတဲ့သတင်းပတ်အစဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံသတင်းတွေကို VOA နဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးနားဆင်နိုင်ပါရခင်ဗျာVOA American တာရဲ့2019ခုနှစ်ဇူလိုင်လ30ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနင်္ဂနွေအစီအစဉ်အစားအဆုံးကိုမနက်7နာရီကနေ9နာရီအထိ line 2 meter 16 19 48တို့ကနေပြန်လည်နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့မနက်ဖက်အစီအစဉ်နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်မီကွန်မြူတာကကြီးညာပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားအများစုနေထိုင်တဲ့ဘယ်ဒီမိုမြို့တော်နဲ့အဲ့ဒီဒေသကိုစားပြုထင်ရှားတဲ့လွှတ်တော်မှာအလီရှာကမ်မင်းဆိုဦးတည်တိုက်ခိုက်မှုတွေဆက်လုပ်နေပါတယ်။ဒါဟာလူမျိုးခွဲခြားမှုတစ်ခုဖြစ်ထရမ့်ကိုဝေဖန်သူတချို့ကပြောပါတယ်။လွှတ်တော်မှာကမ်မင်းဆာသမ္မတမိသားစုဝင်တွေပေါဝင်အင်မီရောရရှိတွေရဲ့ဆက်သွယ်မှုနဲ့ပတ်သက်ပြီးအချက်လက်ရယူဖို့စူးစမ်းနေတဲ့အောက်လွှတ်တော်ရဲ့အင်အားကြီးတဲ့စောင့်ကြည့်နဲ့ပြုပြင်ပြောင်းလဲကော်မတီဝင်တဦးဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမြောက်ဦးမြို့ပေါ်က INGO နိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ Plan International ကမြန်မာဝန်ထမ်းတူဖြစ်တဲ့ကိုရဲလင်းနိုင်ဟာတနင်္ဂနွေညပိုင်းကမြန်မာစစ်တပ်ပြစ်ခတ်ဖမ်းဆီးတော့ခံရတဲ့အတွက်ရရှိတဲ့တနတ်တန်းနဲ့စစ်တွေဆွေးယုံတင်ထားပါတယ်။တမရော့ဘက်ကတော့ဘုန်းကြီးကျောင်းဆစ်ဆီးနေစဉ်အတွက်မသိင်္ဂါပွဲလူတူဆိုင်ကယ်မောင်းပြစ်လို့ပြစ်ခတ်ဖမ်းဆီးရတာဖြစ်ကြောင်းပြောပါတယ်။ American ပြည်ထောင်စု Washington DC VOA ဘင်္ဂါလီဘာသာဌာနလက်အောက်ကနေရင်ဂျာအတန်းလွင့်စီစဉ်ကိုဇူလိုင်29ရက်တနင်္လာနေ့မှာစတင်ထောက်လွင့်ပါတယ်။ဘင်္ဂလားဒေ့ရှ်ကော့ဆက်စ်ဘဇာကူတူပလောင်ရင်ဂျာဒုက္ခသည်စခန်းကပြည်ပတဲ့တရင်တွေအပြင်အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပေါ်ဝင်နိုင်ငံတကာတရင်တွေကိုတနေ့ကိုနိုင်ွက်တွင်ပေးမှာဖြစ်ပါတယ်။ငှက်ဖျားယောဂါကိုအစွမ်းထက်ဆုံးဆေးရည်နဲ့ကုသတဲ့တာမှာအရှိတောင်အရှက်ဒေတာတချို့မှာမထိမရောက်ဖြစ်လာနေပြီးဒီကိစ္စကိုအနှင်းမြန်မကင်တွင်နိုင်မှုဆိုရင်ကဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေတက်စီကိုဥတီသွားနိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်
။တောက်ကြနေပနဲ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံသတင်းအချင်းချုပ်ကိုဒေါက်ကီမျိုးသက်ကကြီးညာပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Greg ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ရဲမထုံပါဒီနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter 19 line 2 meter 19 line 2 meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA နားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.